မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုဆွံ့လွတ်ပြီးငင်းငင်းရေးဇဝဲဝိုင်းစီဥတည်ကြဖို့မျိုးသားပြန်လည်တင်းကျပ်ရင်းနဲ့ငင်းငင်းဘူဌာနဥက္ကဋ္ဌဒေါ်အောင်စွန်းစုကြည်ကတိုက်တွန်းခဲ့ပေမဲ့လက်တွေမှာတမလို့ရဲ့သဘောထားဆန္ဒမပါဘဲငင်းငင်းရေးဖြစ်စဉ်ကိုရှေ့ဆက်လို့မရနိုင်ဘူးလို့မြောက်ပိုင်းမဟာမိတ်ဘက်ကရောစီရေးသုံးတပ်သူတွေဘက်ကပါပြောဆိုလိုက်ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုကန်တပ်ဖွဲ့ကလောက်ကန်မျိုးကိုမတ်လ6ရက်နေ့ကဝင်တိုက်ခဲ့ပြီးထုတ်ပြန်တဲ့ဒေါ်အောင်စွန်းစုကြည်ရဲ့ကြေညာချက်အပေါ်ထုတ်ပြန်လိုက်တာပါဒီအကြောင်းဆက်ပြီးပြောပြမှာဖြစ်ပါတယ် MNDA ကိုကန်တပ်တွေကမတ်လ6ရက်တနင်္လာနေ့အာယုံတက်ချိန်ကစပြီးစံမီနဲ့အရှိန်မြောင်ပိုင်းလောက်ကန်မျိုးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲသား6ဦးသေဆုံးပြီးကိုကန်တပ်ဖွဲ့ကမီးရှို့သွားတဲ့အလောင်း20ကိုသိမ်းဆည်းရမိခဲ့တယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။လောက်ကန်တိုက်ပွဲကြောင့်ဒေသခံအများအပြားတရုတ်နယ်စပ်ကိုစစ်ဘေးတိမ်းရှောင်ခဲ့ရပါတယ်။အခုလိုဒေသခံတွေနဲ့အပြင်းအထန်ပြုတွေတည်ကြည်ဒုက္ခကြုံတွေ့ရတာကြောင့်လက်နက်ကင်တိုက်ခိုက်မှုတွေကိုဆွံ့လွတ်ပြီးငင်းငင်းရေးဇပွဲဝိုင်းစီဦးတည်ကြဖို့အမျိုးသားပြည်နယ်တင်းမြင့်ရင်နဲ့ငင်းငင်းရေးဘူဌာနဥက္ကဋ္ဌဒေါ်အောင်စစကြီးကတိုက်ပွဲဖြစ်ခဲ့တဲ့နေ့မှာပဲကျင်းညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။ဒေါ်အောင်စစကြီးကဒီလိုတိုက်တွန်းပေမဲ့လက်တွေမှာတပ်မတော်ရဲ့သဘောထားကအဓိကကျနေတယ်လို့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပါတဲ့ PNL တအောင်ပလောင်တက်ရဲ့ပြောခွင့်ရဘူမူတာအိုက်ကျော်ကပြောပါတယ
်။ဒေါ်အောင်စစကြီးလည်းဒီလိုမျိုးပြောကြားယူနေတော့မပြီးဘူး။ပြောဝေးသူကလမ်းကြောင်းရှာရမယ်။အဆူလို့ကျနော်ဒေါက်တာဆူကဘလောက်ပဲပြောပြောဒီအဲ့ရတဘောကမပါလို့ရှိနေတော့သူကဘာမှလုပ်လို့မရဘူးအဲ့လိုတပေးရတယ်တကယ်အစီမံသူကကန်းလာနေဆိုရင်တော့သူကလည်းဆုပ်ယူနေဘာမှတော့အလုပ်မဖြစ်ဘူးတရားဝင်အလုပ်ဦးနဲ့ဖက်ပြေးဆိုမှဆွေးပြတော့လိုတယ
်ဒေါက်တာဆူကြီးဘက်ကငင်းငယ်ရေးပေါ်ဆောင်မှုအာတိသရှိပေမဲ့တမတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာနိုင်မှာမဟုတ်ဘူးလို့ယူနိုက်တက်နဲ့အခြေစိုက်စီးရင်နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စိုးကမြင်ပါတယ
်ဒေါက်တာစုကြည်ကတော့သူကဒီငင်းငယ်ရေးကိစ္စကိုဘယ်လိုရအောင်ပေါ်ဆောင်မလဲဆိုတော့ဒီငင်းငယ်ရေးလမ်းစဉ်တစ်ခုရအောင်လုပ်ချင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါပေမဲ့သူဘလို့ပဲပြောပြောသူဖိတ်တယ်ဆိုမှလည်းအထူးကအခြေအားစစ်တပ်လေအဲ့တော့စစ်တပ်ကဘာမှမလုပ်မရှာသေးဘူးကျန်တဲ့လူကဘာမှလုပ်လို့ရတာပေါ့
မတ်လ6ရက်နေ့မှာပဲ MNDA ကကြေညာချက်ထုတ်ပြန်ရမှာတော့မြန်မာတပ်မတော်ကပြီးခဲ့တဲ့ဇန်နဝါရီလကစပြီးတပ်မ9999နဲ့စကက16တပ်တွေကကိုကန့်ဒေသတွေမှာထိုးစစ်ဆင်လာကြောင်း NCA ကိုလက်မှတ်မထိုးရင်မြောက်ပိုင်းမဟာမိတ်တပ်တွေ21ပြည်လုံးညီလာခံကိုတက်ခွင့်မရှိဘူးလို့တပ်မတော်ပြောခွင့်ရကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြောင်း2015ခုနှစ်အတွင်းကိုကန့်တပ်ဖွဲ့ကတစ်ဖက်သက်အပြစ်ရစဲခဲ့တာကိုလက်တူရှိတာကြောင်းမြောက်ပိုင်းမဟာမိတ်တပ်တွေငြင်းငြင်းလေးဖြစ်စဉ်မှာပါဝင်မှုကိုဟန်တားလိုတဲ့အတွက်စစ်ရင်အားအမြောင်များဖြစ်တင်ပြီးအမည်ပြုတ်ချင်းမုန်းကြီးကိုတပ်မတော်ကဥတီလှုပ်ဆောင်နေကြောင်းပြောဆိုထားပါတယ်။မတ်လ6ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲပြီးလောက်ကန်ဒေသကိုစစ်တပ်ကလုံခြုံရေးတိုးမြှင့်ချထားပါတယ်။ကုကန့်ဒေသအပါအဝင်လက်တလောတအောင်ပလောင်ဒေသမှာပါတပ်မ66နဲ့အရန်တရင်တွေတိုးချက်ချလာတာကြောင့်ဒါမဲ့ကာလအတွင်းအဲ့ဒီဒေသမှာတိုက်ပွဲတွေပိုဖြစ်လာနိုင်ခြေရှိတယ်လို့ပြန်လည်တက်ပြောခွင့်ရဘုံမူတာအိုက်ကျော်ကပြောပါတယ
်လက်ရှိအနေအထားအရတော့တက်ဘက်ပူပြီးပြင်ခံနိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုတော့ဒီ၃လရဲ့အတွင်းကမြန်မာတပ်မတော်ကတမ66ထပ်မံပြီးရဖြစ်လာတယ်ဒီဘက်မှာမင်းညဆိုရင်စီကာအစီတရာမိပါရှိတယ်တော့ဆော့ဒီမြောက်ပိုင်းကိုပြန်ပို့လာတယ်ဒီမင်းစီကာအစီကူးရတော့ပြန်ဖတ်ပြီးတက်လာတယ်ဆိုလို့ကျွန်တော်ပြည်သူစင်မှုဘက်ကိုသူကဘာမှမပြောဘူးတော့ဆော့စီးနေဖြစ်ချင်းနဲ့လမ်းကြောင်းပဲရွေးတာပဲတွေ့ရတယ
်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအများရပ်ပြီးမတည်ငြိမ်မှုတွေကိုနှိမ့်နိုင်အဖြေရှာကြဖို့တရုတ်အစိုးရကဇန်နဝါရီလ9ရက်နေ့ကတိုက်တွန်းခဲ့ပါတယ်တပ်ဖွဲ့တွေကြောင့်တရုတ်မြန်မာကုန်သွယ်ရေးထိခိုက်လာရပြီးတစ်ဖက်မှာမြန်မာနိုင်ငံတွင်ဖြတ်ပြီးဖောက်လုပ်ဖို့ရှိတဲ့ယထာလန်ကာလန်စီမံကိန်းတွေထိခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်နေတယ်လို့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်။တရုတ်ပြည်ရဲ့စိုးရိမ်စီမံကိန်းတွေကတော့ပြဿနာပေါ်နေတယ်။ဒါဆိုတော့တရုတ်ကဘုံတလောကပဲပြောနေတာပဲ။ဘမာတီကိုတွေ့ယထာလန်နှစ်ခုဖောက်ပါအောင်။တစ်ခုကတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖောက်မယ်။နောက်တစ်ခုကတရုတ်ပြည်ကချင်းရွှေရောပေါ့အခုကိုးကပေါ့။အဲ့ဒီတော့ဖြတ်ပြီးဖောက်မှာအဲ့ရထားလမ်းဟိုကြောက်ဖြူထိသွားမယ်လမ်းပေါ့အဲ့တော့အကုန်စီမံကိန်းတွေလည်းပြီးသားဖြစ်တဲ့အတွက်သူ့အတွက်ကတော့အတော်ထိရိုက်တယ်လေဒါကြောင့်ပမာပြည်ရဲ့ငင်းငင်းကြီးကိုတရုတ်ကတိုက်ရိုက်တွန်းလုံးလူလူလာလာဖြစ်နေ
ပြီးခဲ့တဲ့သတင်းပတ်တွင်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်းကောင်ရှမ်းနဲ့အဖွဲ့နေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးကြားစီတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်အနေနဲ့အကူအညီပေးလို့ကြောင်းကမ်းလှမ်းခဲ့ပါတယ်ခင်ဗျာ။